အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ရှင်
။နိုင်ငံရဲ့အမြင့်ဆုံးရွေးကောက်ခံရာထူးကို1994ကစလို့ချုပ်ကန်လာခဲ့တဲ့ဘယ်လာရုစ်နိုင်ငံရဲ့နှိရှေချာသမရအလက်ဇန်ဒါလူကာရှန်ကိုကဩဂုတ်လ9ရက်ကျင်းပတဲ့သမရရွေးကောက်ပွဲမှာလဲသူနောက်ထပ်တောင်ပြိုကမ်းပြိုအနိုင်ရလိုက်တယ်လို့ကြေညာပါတယ်။ရွေးကောက်ပွဲမှာ80ရာခိုင်နှုန်းအမဲအနိုင်ရခဲ့တယ်ဆိုတဲ့သူ့ကြေညာချက်ပေါ်ထောင်တောင်းချီတဲ့ပြည်သူတွေကလက်မခံအငင်းပွားနေကြပြီးမေယာလတ်တီဟာအလိညာဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့လမ်းမတွေပေါ်ထွက်ဆန္ဒပြကြပါတယ်။အစိုးရလုံခြုံရေးတပ်ဖွဲ့တွေကတော့ဆန္ဒပြသူတွေကိုရိုင်းနှက်ဖမ်းဆီးမှုတွေနဲ့အလင်းအမြန်အကြမ်းဖက်တုတ်ပြန်ခဲ့ပြီးဆန္ဒပြသူတွေပါဝင်သတင်းသမားတွေထောင်ချီတဲ့အတိုက်ခံတွေကိုလည်းဖမ်းဆီးခဲ့ပါတယ်။ဆန္ဒပြပွဲအတွင်းအနည်းဆုံး၄ဦးသေဆုံးခဲ့တာပါ။ရွေးကောက်ပွဲပြီးတဲ့နောက်ဘယ်လာရုစ်နိုင်ငံကအတိုက်ခံခေါင်းဆောင်2ဦးတိုင်းပြည်ကထွက်ပြေးရပါတယ်။အဲ့ဒီထဲမှာသမရရွေးကောက်ပွဲဝင်ခဲ့တဲ့အတိုက်ခံခေါင်းဆောင်စီဗယ်လန်နာလည်းပါဝင်ပါတယ်စီဗယ်လန်နာရဲ့အခင်မွန်ဖြစ်သူနိုင်ငံရေးသမားဘလော့ဂါတူလည်းဖြစ်တဲ့စာကြီးကိုရွေးကောက်ပွဲမဝင်နိုင်အောင်အစိုးရကတားမြစ်ထောင်ချပြီးတဲ့နောက်သူမကရွေးကောက်ပွဲဝင်ပြိုင်တာဖြစ်ပါတယ်ဘယ်လာရုစ်ရဲ့မြို့အတော်များများမှာဆန္ဒပြပွဲတွေဆက်ပြစ်နေစေပါဆန္ဒပြသူ3,000ဟာမကြုံစဘူးလောက်အောင်ဩဂုတ်လ16ရက်နေ့ကမင်းစ်မြို့မှာခြိတက်ဆန္ဒပြပါတယ်ဒီဆန္ဒပြပွဲမှာပါဝင်သူအတော်များများဟာ Women in White အဖြူရောင်နှုတ်ရှားမှုအဖွဲ့ကလူတွေဖြစ်ပြီးအကြမ်းဖက်ဖြုတ်ခွဲမှုတွေရပ်တန့်မှုနဲ့ဖန်စီတားသူတွေပြန်လွတ်ပေးဖို့တောင်းဆိုကြပါတယ်။အဖြူရောင်ဝတ်ဆင်ထားပြီးတချို့လည်းလက်မှာပန်းနေကင်ထားတဲ့အမျိုးသမီးတွေကို Minsk မြို့မှာပြီးခဲ့တဲ့ဘက်ကဆလို့တွေ့လာရပါတယ်။ဂျာမနီ၊ပိုလန်၊ဘယ်လ်ဂျီယံ၊ယူကရိန်းနဲ့ရုရှားတို့မှလည်းဒီလိုပုံစံမျိုးဆန္ဒပြနေကြပါတယ်။အငင်းပွားဝဲရွေးကောက်ပွဲရလဒ်အပေါ်ဘယ်လာရုစ်ပြည်သူတွေအခုလိုတုံ့ပြန်နေတာက26နှစ်ကြာအာဏာကိုချုပ်ကင်လာတဲ့သမရလူကာရှန်ကိုအနေနဲ့သူတို့အတွက်ဘာမှလုပ်မပေးနိုင်တော့ဘူးဆိုတာကိုရှင်းရှင်းလင်းလင်းပြသနေတဲ့သဘောဖြစ်ပါတယ်။နိုင်ငံတကာအသိုင်းအဝိုင်းကလည်းဘယ်လာရုစ်ပြည်သူတွေရဲ့ဒီမိုကရေစီရေးပြင်းပြတဲ့ဆန္ဒနဲ့အတူတရားတွေရည်တည်နေကြပါတယ်။အမေရိကန်နဲ့ဥရောပသမဂ္ဂခေါင်းဆောင်တွေကလည်းဘယ်လာရုစ်နိုင်ငံမှာလွတ်လပ်ပြီးတရားမျှတမှုမရှိတဲ့ရွေးကောက်ပွဲကျင်းပခဲ့တဲ့အပေါ်မှာရောဆန္ဒပြပွဲတွေကိုအစိုးရကအကြမ်းဖက်ဖြေရှင်းခဲ့တဲ့အပေါ်မှာပါအထူးစိုးရိမ်ကြောင်ထုတ်ပြောကြပါတယ်။ဒါအပြင်သတင်းတောက်တွေကိုပြစ်မှတ်ထားတာအတိအသာလွန်ပြီးဖမ်းဆီးခံရသူတွေကိုအပြင်းအထန်နှိပ်စက်တာအင်တာနက်ပိတ်ဆို့တာတွေကိုလည်းထောက်ပြကြပါတယ်။မကြာသေးခင်ကပိုလန်နိုင်ငံကိုသွားရောက်တဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးပုံပီယိုကဘယ်လာရုစ်ပြည်သူတွေသူတို့ရဲ့ကိုယ်ပိုင်အချုပ်အခြာကိုယ်ပိုင်လွတ်လပ်ခွင့်ရနိုင်ဖို့အားပေးကူညီရမယ်ဆိုတာဘုံညီမှန်းချက်ဖြစ်ပြီးအခုဆန္ဒပြပွဲတွေမှာမြင်နိုင်ကြောင်းပြောပါတယ်။ဘယ်လာရုစ်ပြည်သူတွေတောင်းဆိုနေတာကသူတို့လိုချင်တဲ့အစိုးရပုံစံကိုသူတို့ကိုယ်တိုင်ဆုံးဖြတ်နိုင်တဲ့လူသားတိုင်းလူချင်းတွေရှင်းလင်းတဲ့အချက်တွေသာဖြစ်ပါတယ်။ဘယ်လာရုစ်နိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းညင်တာကတော့ပြည်သူတွေရဲ့တောင်းဆိုချက်ကိုထင်ဟပ်စေမဲ့နည်းလမ်းကိုရှာတဲ့အနေနဲ့လူအဖွဲ့အစည်းတွေနဲ့တီးတွေးဆက်ဆံမှုကိုကြဲကြဲပြန့်ပြန့်လုပ်ဖို့ပဲဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အဖို့ကိုရှင်းပြလို့ပြပါပြီ။